ယူကရိန်းမြို့တော်ခီယက်မှာရုရှားတပ်တွေနဲ့ယူကရိန်းတပ်တွေတိုက်ပွဲဆက်လက်ဖြစ်ပွားနေပြီးစနေနေ့အထိပောက်ကွဲသံတွေတနတ်သံတွေစုညာနေပါတယ်။မြို့တော်ခီယက်ကိုထိန်းချုပ်နိုင်ရေးနှစ်ဖက်တပ်တွေအပြင်းထန်တိုက်ခိုက်နေကြပါတယ်။ဒါအပြင်အခြားမြို့ကြီးနှစ်ခုမှာလည်းရုရှားတပ်တွေထိုးစစ်ဆင်နေပြီးယူကရိန်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေပါတယ်
။ Всім доброго ранку, українці. Зараз в мережі дуже багато з'явилось фейкової інформації, що немов я закликаю.
Юро Києва, Україна є летем бабе сеші не бі. Russia тингарі го п'ян ле тайтоу найге делу. Києв м'юро є ламба бо тенія га не. Відео не Україн тамара Володіма Зеленскі га сані не ма п'йосу кера ба. А че не ре го лела мідала Україн є канзі га ала ла као не джау не. Russia ре п'ян лен да те пу као не делу. American ကာကွယ်ရေးဌာနတာဝန်ရှိသူတူကပြောဆိုပါတယ်။ပြီးခဲ့တဲ့တောက်ကြနေ့တုန်းကတော့ Ukraine ကိုနောက်ထပ် American ဒေါ်လာတန်း350ပေးဖို့သမ္မတ Joe Biden ကခွင့်ပြုခဲ့ပြီးပါတယ်။စစ်ပွဲအတွင်း Ukraine ဘက်ကကလေးသုံးအပါအဝင်198ဦးသေဆုံးခဲ့တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောထားပါတယ်။ဒီသေဆုံးမှုတွေကအရသားတွေကြီးပဲလားဆိုတာကိုတော့သေချာမသိရသေးပါဘူး။ရုရှားဘက်ကသေဆုံးတဲ့စစ်သား1000ကျော်သွားပြီလို့ယူကရိန်းဘက်ကပြောပါတယ်။ဒါပေမဲ့ရုရှားဘက်ကတော့တိုက်ခိုက်ဒဏ်ရာရရှိမှုသေဆုံးမှုစီးရင်ကိုထုတ်ပြန်ခြင်းမရှိပါဘူး။